င်္ဂလာပါရှင်။အခုလိုအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း17သန်းနီးပါးရှိလာပြီဖြစ်တဲ့အတွက်နောက်ဆုံးအခြေအနေကိုသိရအောင်လို့နယူးယောက်မြို့ကကူးစက်ထူကူဆရာဝန်ဒေါက်တာဇေယျတက်ကိုဆက်သွယ်မေးမြန်းထားပါတယ်။ကျွန်မအင်ဂျင်နိုင်ပါရှင်။အခုဒီအမေရိကန်မှာဒီယောဂပြန်ပြီးတော့ဟိုကူးဆက်လာနေတဲ့အခြေအနေကအရင်ဒီနှစ်အစောပိုင်းကဒီစပြီးတော့ကူးဆက်တဲ့အခြေအနေနဲ့နှိုင်းရှင်ရောပို့ပြီးဆိုးလာတဲ့သဘောလားဆရာဘလို့အခြေအနေတွေရှိနေလဲဆရာ
ကျွန်တော်နားလည်သလောက်ကတော့ပို့တော့မဆိုးလာဘူးပေါ့နော်ဒါပေမဲ့နေရာအနှံ့တော့ဖြစ်လာတယ်ပေါ့နော်ဒီ West Coast ဘက်မှာတော့ကျွန်တော်နားလည်သလောက်ကတော့မရှိရှိတော့ရှိတယ်အများကြီးမဖြစ်လာဘူးဒါပေမဲ့ West Coast အနေနဲ့ဒီ Midwestကနေစပြီးတော့ဒီ East Coast ဘက်မှာအထူးဖြစ်တော့အများစုပြောနေဒီ East Coast ဘက်မှာစပြီးတော့နံပါတ်တွေများလာတာတွေ့တယ်ပေါ့နော်ဒါကိုသူတို့ကအရန်ဟိုဒီ Governor တွေနှစ်ယောက်လုံးပေါ့ New Jersey ရော New York မှာရှိတဲ့ Governor တွေကဟိုပြန်ပြီးတော့ policy ကို revise လုပ်နေကြတဲ့ဟာရှိတယ်ပေါ့မှာဘာလို့ဆိုတော့သူတို့ပြောတဲ့သဘောကတော့အရင်တော့တွေ့နေကြနံပါတ်ထက်ပို့ပြီးတော့တက်လာတယ်ပေါ့ဆိုတော့ဒီအခုရက်ပိုင်းအတွင်းမှာလုံငယ်တဲ့3လလောက်နဲ့နိုင်ရှင်လိုက်လို့ရှင်တော့ case လေးတွေစပြီးတော့စေယုံတွေကိုရောက်လာတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်
။အဲ့တော့သူတို့ဟိုယောဂဝေဒနာအခံစားမှုအနေထားကြတော့အရင်ကစပြီးကူးဆက်တဲ့အနေထားအခြေအနေနဲ့အခုအဲ့ဒီယောဂအခု positive တွေတွေ့လာတဲ့လူတွေရဲ့အဲ့ဒီအခြေအနေပေါ့အခုဆရာတို့စေယုံမှာတွေ့တဲ့အခြေအနေကဘလို့กว่าလဲဆရာ
။သိတော့กว่าชายหลอกတော့မဟုတ်ဘူးမိုင်းတော်ပါဘာနှစ်ခုသုံးခုလောက်တော့ထူကြတဲ့အပိုင်းတွေတော့ရှိတာပေါ့နော်။ပထမတစ်ချက်ကတော့အရင်တော့လူမျိုးအုံနဲ့ကျင်းနဲ့မဝင်လာသေးဘူးပေါ့နော်နံပါတ်1ချက်ကအဲ့လိုမျိုး wave flight မလာသေးဘူးပေါ့အဲ့လိုတယောက်စားနှစ်ယောက်စားတနည်းကို2ယောက်စား3ယောက်စားအဲ့လိုမျိုးလေးတွေပေါ့နော်ဝင်လာတာကျွန်တော်တို့တွေ့ရပါတယ်နောက်တစ်ခုကလည်း severity ကတော့တိတ်တော့ပို့ပြီးတော့မစိုးဝါးလောက်လို့တော့ပြောလို့တော့မရဘူးပါစိုးဝါးတဲ့လူတွေလည်းစိုးဝါးပါတယ်လက်ရှိကျွန်တော်သေယုံမှာတော့စိုးဝါးတဲ့လူတော့မရှိသေးဘူးပါကျွန်တော်သေယုံနှစ်ယုံမှာကျွန်တော်လူတော့ကြည့်နေတဲ့အခါကျကျွန်တော်မှာတော့ဒီလောက်စိုးစိုးဝါးဝါးကြီးအထိဖြစ်သွားတဲ့လူတော်အများကြီးမရှိဘူးပေါ့နော
်ဆရာအဲ့တော့ကူးစက်မှုနှုံးကဘာဖြစ်လို့ထပ်ထပ်ပြီးတော့ဟိုတိုးလာလဲပေါ့နော်ပြန်ပြီးတော့တိုးလာတဲ့အနေထားဥပမာလူတွေကနှာခေါင်းစီးတက်လာဆိုလဲသူတို့တက်ပြီးသွားနေကြတယ်အဲ့လိုမျိုးတွေလိုက်နာတဲ့ဒန်းနဲ့ပေါ့နော်ယောဂကူးစက်မှုကကျမသွားပဲထပ်ထပ်တိုးလာတာဘာကြောင့်လဲဆရာ
အမျိုးမျိုး couple of factors ဆိုရှိတာပေါ့မှာနော် dramatic တစ်ချက်ကတော့လူတွေကအပြင်မှာသွားတဲ့အချိန်မှာတော့ mastered ပါတယ်မှန်ပါတယ်ဒါပေမဲ့ကျွန်တော်အခုလက်ရှိကြုံတွေ့နေရတဲ့အခုလက်ရှိအနေထားမှာပေါ့နော်ကျွန်တော်တို့သုံးတဲ့စကားလုံးရဆို pockets of spread ပေါ့နော်ဒီလို pocket လေးထွက်ထွက်လာတာပေါ့သဘောတကူကတော့ဒီတော့ဒီကျွန်တော်တို့ဒီကနေ Dr. Fortune Group ကနေပဲပြောနေတယ်လို့ပြောစစ်ပါ testing is the only way ဒီယောဂါကိုပြန်ပြီးတော့ဟိုကွာခွဲဖို့နည်းလမ်း master တဲ့အပြင် test လုပ်ကိုလုပ်အောင်မယ် test ပေါ့နော်ဒီနည်းနည်းလေး symptom ဖြစ်တာနဲ့ test လုပ်လိုက် test လုပ်လိုက်ခြင်းအပြင်ဒီ contact tracing ကိုခေါ်တာပေါ့ဒီနိုင်ငံမှာမြန်မာနိုင်ငံနေမှာလည်းလုပ်ကြပါတယ်ဒီ contact tracing တော့ဘယ်လောက်ထိလိုက်လို့ရ48နာရီအတွင်းမှာဒီ unit ဘယ်လိုတွေပတ်သက်ခဲ့သလဲပတ်သက်ခဲ့တဲ့လူတွေကို quarantine လုပ်တာမဟုတ်ဘူးအဲ့ပတ်သက်ခဲ့တဲ့လူတွေကို test လုပ်အောင်ပါကျွန်တော်တို့ဗမာနိုင်ငံမှာပထမဆုံးအချိန်မှာလုပ်ခဲ့တဲ့ quarantine လုပ်လိုက်တဲ့ method ကဒါကြောင့်မို့ဒီကဘာပေါ်မှာလည်းပြောရဒီ quarantine လုပ်ခြင်း method ဒီမအောင်ဘူးလို့ဒီရောဂါကိုထိန်းလို့မရဘာဖြစ်လို့လဲဆိုတော့ test လုပ်မှသာလေသိတယ်အဲ့သိတဲ့လူတွေဒါကျွန်တော် quarantine လုပ်ပြရမှာပေါ့
စေဝါကုမ္ပဏီတွေထုတ်လုပ်နေတဲ့ဒီကာကွယ်ဆေးအနေအထားရောတကယ်ပဲဟိုအားကိုးလို့ရနိုင်တဲ့အခြေအနေရှိမှားရှင
်ဟုတ်ကဲ့အဲဒါကတော့ကျွန်တော်တို့လည်းတော်တော်လေးတော့ is a hope ပေါ့နော်ဘာလို့လဲဆိုတော့ဒါကပဲကာကွယ်လို့ရမှာပေါ့ဘာနီလန်နဲ့မှကာကွယ်လို့မှမရလူတွေကိုဗက်ဆင်းထိုးရမယ်ဆိုဒီ Pfizer ကနေထုတ်တဲ့ဟာရဲ့နောက်တစ်ခုကျွန်တော်တို့ US Cambridge ကနေထုတ်မယ်ဟာပေါ့နော်ဒီနေ့မနေ့ပဲ interior data ထွက်ပါတယ် US data ဒါလည်းအရင်က promise ဖြစ်တဲ့ data ပါဆိုတော့ Pfizer product ကတကယ်တော့ Germany မှာရှိတဲ့ small company ကနေလုပ်ထားတဲ့ product ပါအဲ့ဒါကို Pfizer ကနေဝယ်လိုက်တာပေါ့နော်ဆိုတော့သူက product နှစ်ခုလုံးက principle တော့အတူတူပါပဲတကယ်ပါလို့မှတစ်ခါမှမသုံးဘူးရတဲ့ principle သုံးတာပေါ့သူတို့ခေါ်တဲ့ virus nanoparticle လေးတွေပေါ့နော် messenger RNA ဆိုတဲ့အပိုင်းကိုသုံးပြီးတော့ vaccine ကိုထုတ်ထားတဲ့ဟာပါဆိုတော့သူ့ရဲ့ product နှစ်ခုကိုပေါ့နော်ပြောရလို့ရှိရင်နှစ်ခုလုံးကအရန်ကိုကောင်းတဲ့ data ပါဟို interior data ထွက်လာတယ်ပဲ scientific data တော့မဟုတ်ဘူးပေါ့နော
်အဲ့တော့အခုဒီဇင်ဘာလအတွင်းမှာဒီကာကွယ်ဆေးအလုံးပေါင်းဟိုတန်း20လောက်ကိုစပြီးတော့ထုတ်နိုင်ဖြန့်ချိနိုင်မယ်ဆိုပြီးတော့သမ္မတ Trump ကပြောထားတဲ့ခါကျတော့ဒီဖြန့်ချိမယ်အနေထားတော့ဘယ်လိုရှိလဲရှင
်ကျွန်တော်နားလည်သလောက်ပေါ့နော် Pfizer နဲ့ US government စာချုပ်ချုပ်တယ်ဟာတော့ကျွန်တော်မသိဘူးဗျအဲ့ဒါတော့ကျွန်တော်လည်းမဖတ်မိဘူးပေါ့နော်ဆို Moderna နဲ့ US government ကတော့စာချုပ်ချုပ်ထားတာရှိတယ်တရားဝင်နဲ့သူတို့ထုတ်ပြန်ထားတယ် Trump government နဲ့ပေါ့နော်ဆိုတော့သူတို့ရဲ့ initial agreement အရာ 100 million vial ကိုဒီစာချုပ်ရဒီ Moderna US government ကိုပေးရမယ်သူတို့ပတ်စံနဲ့ပေးထားပြီလားပြီးတော့ဒီစာချုပ်ရနောက်ထပ် additional 400 million vial ဆိုတော့ဘယ်လိုခေါ်မလဲဒီ US government ကိုပေးရမယ်ပေါ့နော်ဆိုတော့သဘောတကူကတော့ Moderna company ဒီ more or less 500 million vial ဆို250 million population ကိုပေးနိုင်မှာပေါ့အလုံးသန်း900ဆိုတော့နှစ်နဲ့စားလိုက်တော့250သန်းလူသန်းပေါင်း250အတွက် enough ဖြစ်တယ်ပေါ့โอเคဒါ US government နဲ့ Moderna company နဲ့စာချုပ်ထုတ်တဲ့အရာကျွန်တော်နားလည်သလား Pfizer US government နဲ့စာချုပ်မရှိဘူးနဲ့တူတယ်မှာဒီ AstraZeneca နဲ့သူက1 billion လောက်မသိသူတို့ချုပ်ထားတဲ့ဟာရှိတယ်အဲ AstraZeneca product ကတော့ကုတ္တတိဟို data မထွက်လာသေးဘူးပေါ့เนาะဆိုတော့ဟိုဘယ်သူဟာပို့ပြီးတော့ကြာရှည်ခံမလဲဆိုတာနောက်ပိုင်းကျတော့စကားပြောမယ်ကြာရှည်ခံတယ်ဆိုတဲ့သဘောကမိုင်ဟိုဒါထားပါတော့3လပဲခံလား6လပဲခံလားဆိုဘူးမှမသိသေးဘူးပေါ့เนาะโอเคตัว what it is นี่90เนี่ย95ยาไกลน้องที่โหเอฟเฟคทีฟขึ้นในเลยสรเอาตลอดๆเมียๆก็တော့ยังโหดา the big victory လို့တော့သူတို့อ่ะต้องจ่าอ่ะปะเนาะ
นี้เราမျိုးကกุเสร็จทุกกุเสียวินดร.เสียตะเนี่ยเสร็จตวยมีเมียน